Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ18ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒေါ်မီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ပါရှင်ကျမတင်ကြီးထိုက်ပါအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကတာလီဘန်တို့ထိန်းချုပ်ထားတဲ့ခရိုင်တစ်ခုကိုအမေရိကန်ရဲ့စစ်ရေးအထောက်အပံ့နဲ့အာဖဂန်တပ်ဖွဲ့တွေဒီကနေ့မှပြန်လည်ထိန်းချုပ်ခဲ့ပါတယ်တောင်မြောက်ကိုရီးယားတင်းမာမှုကိုရှော့ချရေးဆွေးနွေးဖို့မြောက်ကိုရီးယားကိုတောင်ကိုရီးယားကဒီကနေ့ကန့်လန့်ပါတယ်မြောက်ကိုရီးယားနဲ့စစ်ရေးဆက်ဆံမှုမရှိဘူးလို့မြန်မာဘက်ကညင်းဆိုပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပါရှင်ကရင်ပြည်နယ်အစိုးရအဖွဲ့ဝင်အတွင်းရေးမှူးအပါအဝင်ပြည်ထောင်ရေးဝန်ကြီးဌာနအစစ်မြင့်အရာရှိကြီးတွေပါဝင်တဲ့လူ6ဦးကိုတိမ်းထောင်ချီတန်းတဲ့ရန်ကုန်တိုင်းတွင်းကမြေကိစ္စအဂတိလိုက်စားမှုနဲ့ဖမ်းဆီးအရေးယူလိုက်ပါတယ်
။အလုံးပေါင်း6ယောက်ရှိတယ်။အဲဒီ6ယောက်ကိုကျွန်တော်တို့အဂတိလိုက်စားမှုတိုက်ခိုက်ရေးဥပဒေနဲ့အရေးယူဖို့လုပ်နေစစ်နေတာပေါ့နော်။စစ်နေတော့အခုကတော့
နိုင်ငံတော်သမ္မတရုံးပြောခွင့်ရသူဖြစ်တဲ့ဦးစောထေပါရှင်အပြည့်အစုံကိုတော့မကြခင်ကြားကြမှာပါဒါအပြင်ကမ္ဘာတလွားကလူငယ်ကျောင်းသားတွေပါဝင်ရှင်ပြိုင်နေကြတဲ့ First Global နိုင်ငံတကာ Robot ဆေးရုံပြိုင်ပွဲမှာလာရောက်ရှင်ပြိုင်နေကြတဲ့မြန်မာအသင်းနဲ့ဒီပွဲမှာလာရောက်ရှင်ပြိုင်ဖို့ Visa နှစ်ကြိမ်အပေခံရပြီးမှပြည်ဝင်ခွင့်ရလိုက်တဲ့ Afghan က Robot ပြိုင်ပွဲဝင်မင်္ဂလိအသင်းအကြောင်းသတင်းတွေအပြည့်မှာဆက်တိုက်တင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့တနင်္လာနေ့နောက်ဆုံးရသတင်းတွေကိုမှတ်တင်ကြီးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကမဟာဗျူဟာကျတဲ့ခရိုင်ဒေသတစ်ခုထဲကတာလီဘန်သဘုံတွေကိုအာဖဂန်လုံခြုံရေးတပ်ဖွဲ့ကရှင်းထုတ်နိုင်ခဲ့ပါတယ်။တာလီဘန်တို့ကိုးလာကြထိန်းချုပ်ထားတဲ့အဲ့ဒီဒေသကိုတော့အမေရိကန်စစ်တပ်ရဲ့အကြမ်းဉာဏ်လေးချောင်းအထောက်အကူတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့တာဖြစ်ပါတယ်။နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်နော်ဝါခရိုင်ကိုဒီကနေ့တနင်္လာနေ့အစောပိုင်းမှာအာဖဂန်အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်နိုင်ခဲ့တာလို့ဒေသရင်းစီရေးပြောခွင့်ရဝါလီမိုဟာမက်အမက်ဆိုင်က VOA ကိုပြောပါတယ်။ဒီဒေသတွေမှာတာလီဘန်သဘုံတွေနဲ့နှစ်ရက်ကြာအပြင်းထန်တိုက်ခိုက်ခဲ့ရပြီးတဲ့နောက်အစိုးရကထိန်းချုပ်နိုင်ခဲ့တာဖြစ်တယ်လို့သူကပြောပါတယ်။ဒေသတွေကတာလီဘန်တို့ရဲ့အရေးကြီးတဲ့အခြေစိုက်စခန်း၃ခုကိုအမေရိကန်ရဲ့လေကြောင်းကနေတိုက်ခိုက်မှုကြောင့်စစ်သွေးကြော20ကျော်သေဆုံးပြီးခရိုင်ရဲ့ဗဟိုချက်ကိုအာဖဂန်တပ်ဖွဲ့တွေထိန်းချုပ်ရေးပို့ပြီးတော့လွယ်ကူသွားစေတာလို့လည်းသူကပြောပါတယ်။အောင်မြင်မှုရခဲ့တယ်ဆိုတဲ့အစိုးရတာဝန်ရှိသူတွေရဲ့ပြောဆိုချက်အပေါ်မှာတော့တာလီဘန်အဖွဲ့ဘက်ကမှတ်ချက်ပေးပြောဆိုမှုမရှိသေးပါဘူး။တဘုံတွေကဒေတာရင်းအရေးပါတဲ့အဆောက်အုံကြီးတွေတဝိုက်မှာမိုင်းတွေထောင်ထားတာကြောင့်ရှာပွေရှင်းလင်းရေးလှုပ်ဆောင်နေရဆဲဖြစ်တယ်လို့လည်းအာဖဂန်စစ်တပ်ပြောခွင့်ရအာမက်ဇိုင်ကပြောပါတယ်။နော်ဝါဒေတာပြန်လည်သိမ့်ပိုက်ရေးပြီးခဲ့တဲ့စနေနေ့ကစခဲ့တဲ့အာဖဂန်တပ်ဖွဲ့တွေရဲ့ထိုးစစ်တွေတွင်တာလီဘန်တိုက်ခိုက်ရေးသမားဒါဇင်နဲ့ချီကြဆုံတယ်လို့ပြောဆိုပြီးနှစ်ဖက်စလုံးကအထိအခိုက်အကြဆုံးစည်းရင်းကိုထုတ်ပြန်ပေးသွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ရှင်။
တောင်ကိုရီးယားနဲ့မြောက်ကိုရီးယားနဲ့နိုင်ငံနယ်စပ်မှာတင်းမာမှုတွေရှော့ချနိုင်ဖို့ရည်ရွယ်တဲ့စစ်ဖက်ဆွေးနွေးမှုတွေလှုပ်ဆောင်ဖို့တောင်ကိုရီးယားကမြောက်ကိုရီးယားနိုင်ငံကိုဒီကနေ့တင်းလာနေမှာကန့်လန့်လိုက်ပါတယ်တောင်ကိုရီးယားစစ်တပ်အနေနဲ့နိုင်ငံနယ်စပ်ကပါမွန်ဂျွန်စခန်းမှာလာမယ့်တောက်ကြနေ့ကြရင်မြောက်ကိုရီးယားစစ်တပ်နဲ့ဆွေးနွေးခြင်းတယ်လို့ပြောကြားလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကတော့ချက်ချင်းတုံ့ပြန်လာတော့မရှိသေးပါဘူးတကယ်လို့ဒီဆွေးနွေးမှုဖြစ်ခဲ့မယ်ဆိုရင်တော့2015ခုနှစ်ဇန်နဝါရီနောက်ပိုင်းကိုရီးယားနိုင်ငံသားမှာပထမဆုံးအကြိမ်ဆွေးနွေးတာဖြစ်လာမှာပါပြီးခဲ့တဲ့မတ်လကသမ္မတဖြစ်လာကလေးကတောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းမြောက်ကိုရီးယားဆွေးရနဲ့ဆေးဆက်ဆွေးနွေးမှုတွေလုပ်ဖို့အကြံပေးထားပါတယ်။ဒီလနေ့ကနောက်ထပ်သီးခြားဖြစ်စဉ်တစ်ခုမှာတော့ကိုရီးယားစစ်ပွဲကြောင့်ကွဲကွာနေကြတဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးဆက်လုပ်သွားဖို့ကိစ္စဆွေးနွေးဖို့အတွက်တောင်ကိုရီးယားကြက်ချီနီအဖွဲ့ကမြောက်ကိုရီးယားနဲ့လာမယ့်ဩဂတ်လ၁ရက်နေ့ကျရင်ပါမွန်ဂျွန်စခန်းမှာပဲဆွေးနွေးကျင်တယ်လို့ဆိုပြထားပါတယ်ခင်ဗျာ။
ကျုံွယ်ဘွားအမေရိကန်နိုင်ငံသားပညာရှင်တဦးကိုအီရန်နိုင်ငံတွင်စိတ်ဝင်ထိုးဖောက်ဝင်ရောက်မှုဆွဲချက်နဲ့ထောင်ဒဏ်10နှစ်ကြာခံဖို့အီရန်တရားရုံးတစ်ခုကစီရင်ချက်ချတဲ့အကြောင်းတရားရေးဌာနပြောခွင့်ရကမနေ့တနင်္ဂနွေနေ့မှာပြောပါတယ်။ဒီကြေညာချက်ကိုအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကချက်ချင်းကန့်ကွက်ပါတယ်။တရုတ်နဲ့အမေရိကန်နှစ်နိုင်ငံသားခံယူထားတဲ့အသက်38နှစ်အရွယ်ရှီယူဝမ်ကိုလွန်ခဲ့တဲ့တနှစ်နီးပါးကဖမ်းဆီးခဲ့တာလို့အီရန်တရားရေးဌာနကစီစဉ်တဲ့မီဇန်online သတင်းဌာနကဖော်ပြပါတယ်အီရန်အစိုးရကအမေရိကန်နိုင်ငံသားတွေနောက်တခြားနိုင်ငံခြားသားတွေကိုအမျိုးသားလုံခြုံရေးနဲ့ဆိုင်တဲ့ဆွဲချက်တွေနဲ့လုံခြံဖမ်းဆီးထိန်းသိမ်းထားတယ်အီရန်နိုင်ငံတွင်းမှာမတရားသဖြင့်ဖမ်းဆီးထိန်းသိမ်းခံရတဲ့အမေရိကန်နိုင်ငံသားအလုံးကိုမိသားစုနဲ့ပြန်လည်စုံစည်းနိုင်ရေး ချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းဌာနတွေကိုပေးပို့တဲ့ကြေညာချက်မှာဖော်ပြပါတယ်။ရှီယူဝမ်အပေါ်တရားရုံးရဲ့စီရင်ချက်ကိုမနစ်တနင်္ဂနွေနေ့မှာအီရန်ဒုတိယတရားသူကြီးချုပ်ဂိုလန်ဟူစိန်မိုးစနီအီဂျေးကကြေညာခဲ့တာမှလည်းအသေးစိတ်ပြောဆိုခဲ့ခြင်းမရှိပါဘူး။ရှီယူဝမ်ကိုထောက်လန့်ရက်ကဖောက်ထုတ်ဖမ်းဆီးခဲ့တယ်။တရားရုံးကနေသူ့ကိုထောက်နှံဆယ်နှစ်ချမှတ်လိုက်တယ်လို့သာပြောဆိုခဲ့တာပါ။ရှီယူဝမ်ဟာသူတေသနာမှုတူဖြစ်ပြီးဒေါက်တာဘွဲ့အတွက်19ရာစုနှောင်းပိုင်းနဲ့20ရာစုအစောပိုင်းအာရှဥရောပတမိုင်းကိုစာတမ်းပြုစုနေသူဖြစ်တယ်လို့ Princeton တက္ကသိုလ်တာဝန်ရှိသူတွေကအတည်ပြုပါတယ်။အီရန်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရသူဒါမှမဟုတ်လဲထောင်ထံကြခံနေရသူအီရန်နယ်ပွားအမေရိကန်နိုင်ငံသားအနည်းဆုံး4ဦးလောက်ရှိနေပါတယ
်။ဗင်နီဇွဲလားနိုင်ငံမှာအတိုက်ခံတွေဦးဆောင်မှုအုပ်ဆောင်ပြုလုပ်တဲ့လူမှုဆန္ဒခံယူပွဲကိုဗင်နီဇွဲလားပြည်သူ9တန်းကျော်မဲပေးခဲ့ကြပြီးတော့အဲ့ဒီက68ရာခိုင်နှုန်းကသမ္မတမဒူရိုရဲ့အုပ်ချုပ်မှုကိုတရားဝင်ကြောင်းကြေညာပေးဖို့မဲပေးခဲ့ကြတယ်လို့အဲ့ဒီလူမှုဆန္ဒခံယူပွဲကိုစောင့်ကြည့်တဲ့ပညာရှင်တွေကပြောပါတယ်ဒါပေမဲ့ဒီလူဆန္ဒခံယူပွဲဟာအစိုးရကတရားဝင်ပြုလုပ်တဲ့ဆန္ဒခံယူပွဲတော့မဟုတ်ပါဘူးဒီဆန္ဒခံယူပွဲမှာမေကွန်3ခုပါဝင်ပြီးတော့မဲဆန္ဒရှင်တွေကအထူးလွတ်တော်အသစ်တရဖွဲ့ဖို့အစိုးပြတာကိုလုံးဝလက်မခံပဲပယ်ချခဲ့သလိုစစ်တပ်အနေနဲ့လည်းလက်ရှိတည်ရှိနေတဲ့ဖွဲ့စည်းပုံကိုကာကွယ်ဖို့နဲ့မဒူရိုရဲ့သမ္မတတပ်တန်းမကုံငယ်မှာရွေးကောက်ပွဲကျင်းပတာကိုထောက်ခံတယ်ဆိုပြီးတော့မဲပေးခဲ့ကြပါတယ်။သမ္မတမဒူရိုကတော့တနင်္ဂနွေနေ့ကပြုလုပ်တဲ့လူမှုဆန္ဒခံယူပွဲဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးပယ်ချလိုက်ပြီးတော့အစိုးရနဲ့လွတ်တော်ကိုဖျက်သိမ်းပြီးဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲနိုင်မဲ့လွတ်တော်တရကျင်းပနိုင်မှုအတွက်ဇူလိုင်လ30ရက်နေ့မှာပြုလုပ်မဲ့ရွေးကောက်ပွဲကိုထောက်ခံတယ်ဆိုပြီးတော့ဆက်ပြီးတော့ပြောသွားပါတယ်ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးကြက်တဲကြုံနေရတဲ့အချိန်တွေမှာအခုလိုလူမှုဆန္ဒခံယူပွဲကိုကျင်းပခဲ့တာဖြစ်ပြီးတော့အဲ့ဒီစီးပွားရေးကြက်တဲတွေကြောင့်လာပေါင်းများစွာအစိုးရကိုစန့်ကျင်ဆန္ဒပြတာတွေနေတိုင်းလိုလိုဖြစ်ခဲ့ပြီးလူတရာကျော်တေဆုံးခဲ့ပါတယ်တနင်္ဂနွေနေ့ကလူမှုဆန္ဒခံယူပွဲအတွက်မှာမော်တော်ဆိုင်ကယ်စီးလာတဲ့တနက်သမားတွေရဲ့ပြစ်ခတ်မှုကြောင့်မဲပေးနေတဲ့အသက်60ရွယ်အမျိုးသမီးတဦးတေဆုံးပြီးတော့3ယောက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ
ယူအေဘေးကအတန်ညနေပတ်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနဲ့မြောက်ကိုရီးယားကြားဆက်ရေးဆက်ဆံမှုမရှိဘူးလို့မြန်မာအစိုးရတာဝန်ရှိသူတို့ကဒီကနေ့မှပြောဆိုပါတယ်။ကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာအမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးတန်မတ်ကြီးဂျိုးဆက်ယွန်းနဲ့နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နောက်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့ဒီကနေ့တေးကြားစီတွေ့ဆုံဆွေးနွေးခဲ့တာပါ။တမ်မကြီးဂျိုးဆက်ယွန်းဘက်ကမြန်မာနဲ့ဘာတွေဆွေးနွေးမယ်ဆိုတာကိုတော့အမေရိကန်ဘက်ကကြိုတင်ပြောမထားဘူးလို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးကျော်စရာက Reuters သတင်းဌာနကိုပြောပါတယ်။မြောက်ကိုရီးယားနဲ့မြန်မာကြားပုံမှန်ဆက်ဆံရေးရှိပေမဲ့လို့သူသိရှိထားသလောက်စစ်တပ်ချင်းဆက်ဆံရေးလုံးဝမရှိဘူးလို့လည်းနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်မြောက်ကိုရီးယားအပေါ်ချက်မှတ်ထားတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုမြန်မာဘက်ကအပြစ်အဝါလိုက်နာတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားဘက်ကဇူလိုင်လ4ရက်နေ့ကတိုက်ချင်းပြစ်ဒုံးကျည်စမ်းသပ်ပစ်လို့ပြီးတဲ့နောက်ကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးတန်မတ်ကြီးဂျိုးဆက်ယွန်းရဲ့အာရှခီးစဉ်ထွက်ပေါ်လာတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်ဒုံးကျည်အစီအစဉ်တွေကြောင့်တင်းမာနေရတဲ့တောင်ကိုရီးယားကျွန်းဆွယ်အရေးကအဓိကဆွေးနွေးခဲ့တဲ့စင်ကာပူနိုင်ငံမှာကျင်းပတဲ့အရှေ့မြောက်အာရှပူးပေါင်းဆောင်ရွက်ရေးဆိုင်ရာဆွေးနွေးပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်အမေရိကန်တန်အမတ်ကြီးဂျိုးဆက်ယွန်းမြန်မာနိုင်ငံကိုတီးခြားဝင်ရောက်တာဖြစ်ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာရေရှည်လုံခြုံရေးဖန်တီးရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်သမ္မတဒူတာတေးရဲ့အမေရိကန်ဒေါ်လာ169ဘီလီယံတန်ဖိုးရှိတဲ့အခြေခံအဆောက်အအုံတည်ဆောက်ရေးစီမံကိန်းကတရုတ်နိုင်ငံနဲ့ဆက်ဆံရေးအသစ်တည်ဆောက်သွားမှာဖြစ်ပေမဲ့ဖိလစ်ပိုင်ပြည်သူတွေကတော့ဒီပေါ်မှာတန်ဆာရှိနေကြပါတယ်။အခြေခံအဆောက်အအုံရွှေခေတ်ကမော်တော်ကားလမ်းတွေ၊ရထားလမ်းတွေနဲ့တခြားအခြေခံအဆောက်အအုံတွေကိုသူ့ရဲ့သမ္မတတန်းကုံဆုံးမဲ့2022 အထိဖန်တီးသွားမှာဖြစ်တယ်လို့သမ္မတဒူတာတွေကပြောပါတယ်။တစိတပိုင်းအားဖြင့်တော့ဖိလစ်ပိုင်နိုင်ငံမှာအဲ့လိုအစဉ်ပြေချောမွေ့တဲ့အခြေခံစောင့်အုံတွေမရှိတာကြောင့်စက်ရုံရင်းနှီးမြှုပ်နှံမှုတွေနဲ့အလုပ်ကင်ဖန်တီးမှုတွေကိုမလုပ်နိုင်ခဲ့ပါဘူး။2016ခုနှစ်ဇွန်လကသမ္မတဒူတာတွေအာဏာရလာပြီးနောက်ပိုင်းတရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကြားဆက်ဆံရေးအသစ်စတင်တည်ဆောက်တဲ့အစိတ်ပိုင်းတရက်ဖြစ်နေတဲ့တရုတ်နိုင်ငံကအဲ့ဒီစီမံကိန်းတွေအတွက်အမေရိကန်ဒေါ်လာ24ဘီလီယံအကူအညီပေးဖို့ပြီးခဲ့တဲ့နှစ်ကကမ်းလှမ်းခဲ့ပါတယ်။အရင်ကတော့တရုတ်နဲ့ဖိလစ်ပိုင်ကြားတောင်တရုတ်ပင်လယ်အတွင်း spreadly ကျွန်းစုတွေနဲ့ပတ်သက်ပြီးတော့ဒူဘိုင်ကိုပိုင်အငင်းပွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ပိုလန်ဆိုးညာရဲ့တရားရုံးချုပ်အပြောင်းလဲလုပ်မဲ့အနာဂတ်အစီအစဉ်တွေနဲ့အငင်းပွားပွဲတရားရုံးပြုပြင်ပြောင်းလဲရေးတို့အပေါ်ထောင်နှစ်ချီတဲ့လူတွေမနစ်တနင်္ဂနွေနေ့ကမြို့တော်ဝါဆော့အပါအဝင်တခြားမြို့တွေမှာဆန္ဒပြခဲ့ပါတယ်။ဒီအစီအစဉ်တွေကတရားစီရင်ရေးလွတ်လပ်ခွင့်အပေါ်ချင်းချောက်မှုလို့အတိုက်ခံတွေကရှုမြင်တာပါ။မြို့တော်ဝါဆော့မှာတော့ EU နဲ့ပိုလန်လန်တွေကိုဝေယမ်းပြီးဒီမိုကရေစီကိုကာကွယ်မယ်ဆိုတဲ့ကြွေးကြော်သံတွေနဲ့ချီတက်ဆန္ဒပြသူ 4,500 လောက်ရှိတယ်လို့ရဲကပြောပါတယ်။နိုင်ငံတော်ကမြို့တွေမှာလည်းလူထုချီတက်ပွဲလေးတွေလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအတီးပြုတ်ခဲ့တဲ့ဥပဒေသစ်ကိုဥရောပသမ္မဂကလည်းဝေဖန်ခဲ့တာမှာတရားစီရင်ရေးလွတ်လပ်ခွင့်ကိုချိုးဖောက်တာလို့ပြောဆိုခဲ့တာပါ။ဒီဥပဒေအရဆိုရင်တရားသူကြီးတွေကိုခန့်အပ်တာမှာလွှတ်တော်အမတ်တွေကအဓိကအခန်းကဏ္ဍကိုယူမှာဖြစ်ပါတယ်။ဒီအချက်ကတရားသူကြီးတွေအပေါ်နိုင်ငံရေးဩစာလွှမ်းမိုးမှုဖြစ်စေမယ်လို့အတိုက်ခံပါတီတွေနဲ့အခွင့်အရေးအဖွဲ့တွေကပြောဆိုကြတာပါ။နောက်ထပ်ဥပဒေချမ်းတစ်ခုမှဆိုရင်လဲလက်ရှိတရားရုံးချုပ်တရားသူကြီးတွေအားလုံးကိုအငြိမ်းစားပေးပြီးတရားရေးဝန်ကြီးကရွေးချယ်ခန့်အပ်မဲ့တရားသူကြီးအသစ်တွေနဲ့အစားထိုးရမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအနောက်ဘက်ချမ်းအဲရီဇိုနာပြည်နယ်မှာရှိတဲ့မြစ်တစ်ခုထဲကလူများရေကူးနေကြနေရာမှာရုတ်တရက်ရေကြီးမှုဖြစ်ပွားတဲ့အတွက်လူ၉ဦးရေနစ်သေဆုံးခဲ့ပြီး၁၀ကျော်သက်အရွယ်လူငယ်ယောက်ျား2ဦးပျောက်ဆုံးနေဆဲဖြစ်တယ်လို့အာနာပိုင်တွေကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်ဖီနစ်မြို့အရှေ့မြောက်ဘက်ချမ်း145ကီလိုမီတာအကွာတွန်တိုအမျိုးသားတပ်တော်တွေမှာရှိတဲ့ဗာဒီမြစ်မှာစနေနေ့နောက်ပိုင်းကရေကြီးခဲ့တာပါရေကူးနေသူတွေကိုရေကြီးမယ်ဆိုတဲ့သတိပေးချက်မရှိခဲ့ပါဘူးစနေနေ့မှာတော့ကေဇေးသမားတွေကအလောင်း3လောင်းကိုပြန်ဆယ်ယူနိုင်ခဲ့ပြီးတော့တနင်္ဂနွေနေ့မှာနောက်ထပ်အလောင်း6လောင်းကိုတွေ့ရှိခဲ့ပါတယ်။ဒါပေမဲ့အသက်73နှစ်အရွယ်ယောက်ျားလေးတဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။ယင်းနေ့တည်ဆုံးသူတွေထဲမှာလူကြီး4ယောက်ကလေးငယ်5ယောက်ပါဝင်ပြီးတော့သူတို့တွေဟာမိသားစုဆွေမျိုးတွေဖြစ်ကြမယ်လို့လည်းအခင်းဖြစ်တဲ့နေရာမှာရှိနေတဲ့တာဝန်ရှိသူတွေကပြောကြောင်း Arizona Republic သတင်းစာကဖော်ပြပါတယ်။မြေရဲ့အထက်ပိုင်း14ကီလိုမီတာအကွာလောက်မှာပြင်းထန်တဲ့မိုးတက်မုန်တိုင်းကြာရောက်ပြီးတော့မိုးရေကြိမ်4စင်တီမီတာအထိရှိတဲ့မိုးရွာသွန်းမှုတနားရီကြာဖြစ်ခဲ့တဲ့အတွက်အခုလိုရုတ်တရက်မြေရေကြီးတာဖြစ်တယ်လို့ဒေသခံအာဏာပိုင်တွေကပြောပါရခင်ဗျာ
။တင်းလာနေညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတင်ကြီးထိုင်တဲ့ကုရန်နိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒါအပြင်ခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00 to 9:00 ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါရမယ်။ကရင်ပြည်နယ်အစိုးရအဖွဲ့ဝင်အတွင်းရေးမှူးအပါဝင်ပြည်ထရေးဝန်ကြီးဌာနအစ်စ်မြင့်အရာရှိကြီးတွေပါဝင်တဲ့လူ6ဦးကိုတိန်းထောင်ချီတန်းတဲ့ရန်ကုန်တိုင်းတွင်းကမြေကိစ္စအဂတိလိုက်စားမှုနဲ့ဖမ်းဆီးအရေးယူလိုက်ပါတယ်။အဂတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ဘက်ကလှနဲ့ချီစစ်ဆေးပြီးတဲ့နောက်ပြစ်မှုကျူးလွန်ကြောင်းစုံစမ်းတွေ့ရှိမှုပေါ်အခြေခံပြီးတရားစွဲဆိုလိုက်တာပါ။ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြထားပါတယ်ရှင်။
ဟုတ်ပါတယ်။တိန်းထောင်ချီတန်းနဲ့မြေကိစ္စအဂတိလိုက်စားမှုမှာပြစ်မှုကျူးလွန်ကြောင်းစုံစမ်းတွေ့ရှိရတဲ့အတွက်ပြည်ထရေးဝန်ကြီးဌာနကဒုတိယအမြဲတမ်းအတွင်းဝင်အဖြစ်တာဝန်ယူခဲ့ဖို့သူလည်းဖြစ်လက်ရှိကရင်ပြည်နယ်အစိုးရရဲ့အဖွဲ့ဝင်အတွင်မှုတဦးပြည်ထရေးဝန်ကြီးဌာနကဒုတိယရဲမှုကြီးတဦးဒုညွှန်ကြားရေးမှုတဦးဦးစည်းရာရှိတဦးနဲ့မြေပိုင်ရှင်ကကိုယ်စားလှယ်လွှဲအပ်ခြင်းခံထားရသူတဦးအပါအဝင်အဂတိလိုက်စားမှုမှာပူးပေါင်းပါဝင်သူအလုံးပေါင်း6ဦးကိုဖမ်းဆီးလိုက်ပြီးဖြစ်ပါတယ်။ကရင်ပြည်နယ်အစိုးရအဖွဲ့အတွင်မှုဦးပြုံးချိုအပါအဝင်ပေါင်း6ဦးကိုဥပဒေကြောင်းအရအရေးယူနိုင်မှုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကတရားလိုအဖြစ်နဲ့တရားစွဲဆိုလိုက်တာဖြစ်တယ်လို့နိုင်ငံတော်တိုင်းပင်ခံရုံးညွှန်ကြားရေးမှူးချုပ်လည်းဖြစ်နိုင်ငံတော်သမ္မတရုံးပြောခွင့်ရလည်းဖြစ်တဲ့ဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ
်။အရင်ကတော့အရင်ဆုံးက WDPS ပေါ့နော်ဒုတိယနေရာတင်းနေတယ်ပြောတော့တရားဒီရဲ့နောက်ဒုတိယရေမှူးကြောက်ပါနောက်ဝန်ကြီးရောတင်းနေမှုကြောက်ပါဒုတိယကြီးကြောက်ပါလေနောက်မြေပိုင်ရင်ကိုယ်တည်းလွဲ့ခံထားပြီးပါရင်နောက်အငိမ့်သားကြောက်ပါအလုံးမောင်း6ရောက်ပါအဲ့ဒီ6လုံးကဒီအားကြီးလိုက်စားမှုအဲ့ဆိုဥရနေမျိုးစွန့်နေပါတော့ဒီစွန့်နေတဲ့အဲ့ဒါမျိုးဟိုအားကြီးလိုက်စားရေးကော်မရှင်တိုက်ဆိုင်ကော်ပင်က ုံငန်းစစ်ဆေးတယ်ဥရိနေနေပေါ့နော်ဥရိနေစုံငန်းစစ်ဆေးတယ်စုံငန်းစစ်တဲ့အခါမှာပေါ်ပေါက်တယ်ပေါ်ပေါက်တဲ့အခါမှာကျွန်တော်ဥရိကြောင်းရဒါဆရာရုံးမှာဆရာဆက်ဆိုဆက်ဆိုပြီးတော့အခုဟိုဆက်ဆိုတဲ့အပြင်ရောက်သွားပြီ
တိန်ထောင်ချီတန်နဲ့မြေကွက်ကိစ္စအခရီးလိုက်စားတယ်ဆိုပြီးတိုင်တက်မှုရှိခဲ့တဲ့အတွက်လွန်ခဲ့တဲ့၈လကစတင်စုံစမ်းစစ်ဆေးခဲ့တဲ့ဒီမြေယာကိစ္စမှာပြစ်မှုကျူးလွန်ကြောင်းထင်ရှားတွေ့ရှိတဲ့အတွက်အခုလိုတရားစွဲဆိုဖို့ဖြစ်လာတာလို့လည်းဦးစောထေကပြောပါဗျာ
။ဖြစ်လာတော့တို့အရင်နဲ့ဖြစ်လာတာ။တို့ရောအခုနောက်ပိုင်းမှာဒီ2019မှာပေါ့နော်2019ခုနှစ်အဲမှာကျွန်တော်ဒီကိစ္စအာရီကော်မရှင်ကကြိုက်ပြတာဖြစ်တာပေါ့။ဒီကတော့ဗျာငေးမှုရရန်ကုန်မှာရှိတဲ့ကံကင်းလို့လည်းမြေခွက်တကွက်ပေါ့နော်ဆက်ပါတော့အဲ့မြေခွက်တကွက်နဲ့ပတ်သက်ပြီးတော့ကျွန်တော်ဒီအားရလိုက်စားမှုမြေခွက်ပိုင်ဆိုင်ရယူနဲ့ပတ်သက်ပြီးတော့အားရလိုက်စားမှုကြီးစိမ်းကျွန်တော်တို့ထောင်းနဲ့ချီတယ်အထောင်းနဲ့ချီတဲ့အတွက်ဒီဟာဒီပေါ်မှာကျွန်တော်တို့စစ်ဆေးပေါ်ပေါက်တဲ့ကနဦးပေါ့နော်ကနဦးရစစ်ဆေးပေါ်ပေါက်တဲ့ပေါ်ပေါက်တဲ့ပေါ်မှာအာကျွန်တော်တို့ဒါသုံးစစ်ဆေးမှုလုပ်တာဖြစ်ပါတယ်။အကြံပြုပြောရရင်တော့မြေကိစ္စပေါ့ဗျာမြေကိစ္စနဲ့ဆက်ဆက်ပြီးတော့အားရလိုက်စားမှုလုပ်တယ်လုပ်တဲ့ဟာမှာကျွန်တော်တို့ပေါ်ပေါက်တယ်ပေါ်ပေါက်တဲ့အတွက်ချင်းရှားတယ်ပေါ့နော်ချင်းရှားတဲ့အတွက်သက်ဆိုင်ရာကျွန်တော်အားရလိုက်ရောမှုအဲ့ချေဥပဒေနဲ့ကျွန်တော်တို့အရေးကြီးဖို့လုပ်ပါတယ်အဲ့ဒါပေါ့အစ်စ်နေတာတော့ကြာပြီဟုတ်
NND ဦးဆောင်တဲ့အရသာအစိုးရလက်ထက်မှာလက်ပေးလက်ယူနဲ့အခရီးလိုက်စားမှုပပြအောင်ဦးစားပေးဆောင်ရွက်နေတာဖြစ်တဲ့အတွက်အခုလိုပြည်내အစိုးရတာဝန်ရှိသူအပါအဝင်ပြည်ထရေးကအစိမ့်အရာရှိကြီးတွေပါဝင်တဲ့အခရီးလိုက်စားမှုကိုကော်မရှင်ဘက်ကဖော်ထုတ်အရေးယူနိုင်ခဲ့တာဖြစ်တယ်လို့လည်းနိုင်ငံတော်တိုင်ပင်ခံရုပ်ညွှန်ကြားရေးမှူးချုပ်ကပြောပါတယ်
ပြောရရင်တော့အားရလိုက်စားမှုတိုက်ချက်ရေးကဟိုအရေးကြီးတယ်အရေးကြီးတဲ့ဟာကိုဦးစားပေးလို့ကျွန်တော်လုပ်ပါတယ်လုပ်တဲ့အခါမှာတချို့ဟိုကြော်သောတယ်ပေါ့နော်ကြော်သောတယ်ဆိုတာရှိတယ်ဟိုသူ့တရင်တွေကြော်သောတယ်တို့တော့တက်တူအဆောင်ထားပါပေါ့နော်အဲ့ဒီအရာပေါ်မှာလည်းမှုတည်တယ်အဲ့တော့ဥပဒေကြောင်းရပါပေါ့နော်ဒီလူကဒါလုပ်နေတယ်ဆိုတော့လူရောပြီးရောပေါ့နော်ဆရာဆေးတွေရောရှိမှာတို့တော့ဒါလုပ်နေတယ်ဆိုတာဟိုဖျက်ပြနိုင်တယ်အထင်ရှားပေါ့နော်သာသနာ့ရဲ့တက်တူထောက်ထားလူပုဂ္ဂိုလ်စစ်စီကျွန်တော်တို့ဟိုထောက်ထားဖြစ်စီပေါ့နော်စက်မဲ့ဖြစ်စီဒီထောက်ထားတွေလိုပါတယ်အဲ့ပေါ်မှာမြည်ပြီးတော့ဒါဥရိကြောင်းနောက်သက်ဆိုင်ရာပလန်ရှင်ကလည်းဥရိနဲ့မြည်ပြီးတော့ဖြည့်ချင်းမှန်လို့ရှိရအဲ့လိုဖြည့်ချင်းတော့တချို့တော့ကိစ္စတွေမှာအာဒီလိုမျိုးဟိုကျွန်တော်တို့ဟိုတတိမာမာခတ်ပေါ်မလာဘူးမလို့သက်ဆိုင်ရာဟိုဥရိကနောက်ဝန်ထမ်းစီးနေစီးကန်လာရင်းရင်းနေရာရှိပါတယ်အခုမှကတော့ပြင်ကြပါမယ်ပြင်ကြပါတော့ကျွန်တော်တို့ကဥပဒေကြောင်းရအကြံဉာဏ်ရည်ရည်ပြီးတော့ကျွန်တော်တို့ကအခုကဆရာဆက်ဆိုဖို့ဟိုတပင်ဟိုကျွန်တော်တို့ဆောင်ရတာပေါ့နော်ဥပဒေနဲ့ရင်းရင်းကိုဆောင်ရတဲ့အကြံရောက်တယ်ရောက်တဲ့ခါမှာအခုဒီပြင်ထွက်လာဟုတ်
NND အစိုးရတစ်တက်လာခါစားတုန်းကလည်းတကြံကာလအတွင်းမီဒီယာကုမ္ပဏီကြီးတစ်ခုကအစိုးရပိုင်းအစိမ့်အရာရှိတဦးကိုကြံ့ငွေ350လက်ဆောင်ပေးခဲ့တဲ့အတွက်ဒေါံဆန်းစုကြည်ရဲ့ညွှန်ကြားချက်အရဆိုပြီးအခရီးလိုက်စားမှုနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်သတိပေးတဲ့အကြောင်းကြားစာတစ်စောင်ကိုအစိုးရအဖွဲ့ရုံးကဧပြီလ20ရက်နေ့နေစွဲနဲ့အစိုးရအဖွဲ့တွေနဲ့အစိုးရဌာနတွေကိုပေးပို့ခဲ့တာပါ။အခရီးလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်နေတဲ့ Transparency International အဖွဲ့ရဲ့2016ခုနှစ်အစိုးရခန်းစာအရတော့ကမ္ဘာနိုင်ငံပေါင်း186နိုင်ငံထဲမှာမြန်မာနိုင်ငံရဲ့အာခရီလိုက်စားမှုအခြေအနေကအဆင့်136မှာရှိခဲ့ပြီးရမှတ်28မှတ်နဲ့အခြေအနေအနည်းငယ်တိုးတက်ခဲ့တာဖြစ်ပါတယ်
သရရှိမခင်ရုံတိုင်းဝန်ကြီးချုပ်ရဲ့တက်မတော်ကာဝေးဦးစီးချုပ်အခန်းကဏ္ဍနဲ့ပတ်သက်လို့မှတ်ချက်စကားအပေါ်မှာတက်မတော်ကနေပြီးတော့ကြေညာချက်တွေထုတ်ကန့်ကွက်လာတဲ့နောက်ဒီစကားအပေါ်မှာရုံတိုင်းဝန်ကြီးချုပ်ကတောင်းပန်ရတဲ့အထိဖြစ်ခဲ့ရပါတယ် NLD အစိုးရနဲ့တက်မတော်ကြားဆက်ဆံရေးအခြေအနေအထူးသဖြင့်တော့ဒီ NLD အစိုးရအလေးထားဆောင်ရွက်နေတဲ့တက်မတော်နဲ့အမျိုးသားရင်ကြားစီဆိုတာဘယ်အထိခီးပေါက်နေပြီလဲဆိုတာမေးခွန်းဖြစ်လာပါတယ်ဒီကြောင့်အခုအင်ကာနေဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်စွန့်နေမင်းများလူသူတွေ VOE ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပြပို့ထားမယ်ဆိုရင်ဒိုင်းရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်မိမိတို့မင်းများလူရာစွန့်နေလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပြပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်စွန့်နေမင်းများကြမဲ့သရရှင်တွေကိုကြိုဆိုပါရစေ။
မနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့မြန်မာအသင်းဝင်ရောက်ရှင်ပြိုင်နေတဲ့အမေရိကန်ပြည်ထောင်စုကဆက်ရုပ်ပြိုင်ပွဲအကြောင်းတင်ပြချင်ပါတယ်။ကမ္ဘာတစ်လောကလူငယ်ကျောင်းသားတွေပါဝင်ရှင်ပြိုင်တဲ့ First Global နိုင်ငံတကာ Robot ဆက်ရုပ်ပြိုင်ပွဲမှာအကောင်ဆုံးရှင်ပြိုင်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကိုစားပြုအသင်းကပြောပါရယ်။ဒီနှစ်ဆက်ရုပ်ပြိုင်ပွဲမှာတော့ကမ္ဘာတစ်လောကလူတန်းနဲ့ချီဟာတောက်တုံးရေတန်းမရရှိတဲ့ပြဿနာကိုမိမောင်းထိုးပြတဲ့အနေနဲ့နိုင်ငံကိုစားပြုဆက်ရုပ်အသင်းတွေကပြိုင်ပွဲအတွင်းရေကိုကိုစားပြုတဲ့ဘောလုံးလေးတွေကို ွေးချယ်ရမှာပါ။ဝါရှင်တန်ဒီစီမြို့တော်မှာကျင်းပတဲ့ဒီဆက်ရုပ်ပြမွဲအကြောင်းတွားရောက်သတင်းယူခဲ့တဲ့ကွန်အောင်ကတင်ပြထားပါတယ်။
Fast Global Challenge 2020ပထမဆုံးအကြိမ်နိုင်ငံတကာ Robot ဆက်ရုပ်ပြိုင်ပွဲကိုဇူလိုင်လ16ရက်နေ့ညနေပိုင်းမှာစတင်ဖော်လင်းလိုက်ပါတယ်။နိုင်ငံပေါင်း160လောက်ကကျောင်းသားတွေဟာနိုင်ငံအလိုက်ဆက်ရုပ်တီထွင်ပြီးသုံးနိုင်ငံတစ်ဖွဲ့ပူးပေါင်းကတစ်ဖက်အသင်းနဲ့ရှင်ပြန်ရမှာပါ။ကမ္ဘာတစ်လွှားကလူငယ်တွေအနေနဲ့သိပ္ပံ၊ဤပညာ၊ Engineering ၊ Tech Data အစရှိတဲ့ကျွမ်းကျင်မှုတွေကိုအသုံးချပြီးမတူကွဲပြားတဲ့နောက်ခံယဉ်ကျေးမှု၊ဘာသာစကား၊ဒလိထုံးနှံတွေကိုပေါင်းကူးဆက်သွယ်ပေးနိုင်အောင်လဲအခုလိုပြင်ပွဲကျင်းပတာဖြစ်ပါတယ်။အသင်းလိုက်ဘယ်လိုရှင်ပြန်ရမလဲဆိုတာကိုမြန်မာနိုင်ငံကိုစားပြုအသင်းခေါင်းဆောင်ကိုဖုံးတီရကျော်ကအခုလိုရှင်းပြပါတယ်။
အာနိုင်ငံ၆နိုင်ငံကဒီ2မိနစ်ခွဲအတွင်းမှာပြန်ရမယ်။အဲ၃နိုင်ငံတစ်ဖွဲ့ပေါ့။ဟိုဘက်၃နိုင်ငံဒီဘက်၃နိုင်ငံဆိုပြီးပြန်ရမှာပေါ့။အဲတူကပြိုင်ပွဲကအဓိကကတော့ဒီဘောလုံးကောက်ဖို့ပေါ့။ဘောလုံးလေးတွေကတော့နှစ်မျိုးခွဲပေးကြတယ်။အပြာရောင်ရယ်အဲလိမ္မော်ရောင်ရယ်။အပြာရောင်အတွက်ကိုတူကသတ်မှတ်လို့သတ်မှတ်ပေးကြတယ်။လိမ္မော်တော့တူကလေးမှတ်လို့သတ်မှတ်ပေးကြတယ်။အဲ့ဒါတွေကိုအဲ့အပြာရယ်လိမ္မော်တွေကိုတူကသတ်မှတ်ထားတဲ့နေရာတွေကိုထားပြရမှာပေါ့။အဲ၂မိနစ်ခွဲအတွင်းမှာဘောလုံးတွေအများဆုံးထားနိုင်တဲ့နိုင်ငံ၃နိုင်ငံကစုစုပေါင်းအမှတ်ရပြီးတော့နိုင်မှာပေါ့။ပြန်ဝဲပြီးကန်ဒီမှာနိုင်ငံအားလုံးကဒီဘားတန်းပေါ်မှာခိုတန်းနေရမယ်မြေပြင်ပေါ်မှာဘာမှမရှိအောင်အဲ့လိုမျိုးဆိုရင်အားလုံးပေါင်းတစ်ဖက်ကိုတင်းတနိုင်ငံကိုအမှတ်20ရမယ်အားလုံးပေါင်းတစ်ဖက်နိုင်ငံဝါတဲ့ဒီအတင်းကအမှတ်60ရမယ်ပေါ့
ပြန်ဝဲစီမင်းစည်းကမ်းအရာဆက်ရုပ်ရဲ့ဤပညာပိုင်းမှာပြင်ဆင်မှုတချို့လုပ်ခဲ့ရပေမဲ့ပြန်ဝဲဝင်ဖို့အစဉ်သင့်ဖြစ်နေပြီလို့ကိုဖုံးတီရကျော်ကပြောပါတယ
်ဆက်ရုပ်ကကောင်းကောင်းနဲ့အလုပ်လုပ်ပါတယ်ကာလီတာဒီပြန်ဝဲပြဿနာတွေကြောင့်ခိုင်မှာအမားတွေပါနေပေမဲ့ဟုတ်ဆင်းပြေပါတယ်ကောင်းအောင်လုပ်လို့ပါတယ
်အပြာရောင်ဘောလုံးလေးတွေကိုတန်ရှင်းတဲ့ရေဖြစ်သတ်မှတ်ထားသလိုလိမ္မော်ရောင်ဘောလုံးလေးတွေကိုတော့ညဉ့်ညမ်းရေဖြစ်သတ်မှတ်ပြီးပြိုင်ပွဲဝင်အသင်းတွေကဖန်တီးထားတဲ့ဆက်ရုပ်တွေနဲ့ခွဲထုတ်ပေးရမှာပါကဘာတလောကလူပေါင်းတန်းတထောင်ကျော်ဟာတောက်သုံးရေတန်းမရတဲ့ပြဿနာကိုမီးမောင်းထိုးပြတဲ့အနေနဲ့အခုလိုပြိုင်ပွဲကျင်းပတာလည်းဖြစ်ပါတယ်အဲ့ဒီတောက်သုံးရေဖူးဖူးလုံးလုံးမရတဲ့သူတွေရဲ့ထက်ဝက်ကျော်ဟာကလေးငယ်တွေပါအခုပြိုင်ပွဲဝင်နေအနေနဲ့အနာဂတ်မှာရေထဲကဓာတုဓာတ်တွေယောဂပုံမောတွေဖျက်ရှားနိုင်အောင်နောက်စနေတကြနဲ့ဆယ်ရီဆောက်ပြီးရေသုံးလောင်းအသုံးပြုနိုင်အောင်စရာတွေလုတ်ကင်နိုင်ဖို့တိုက်တွန်းအားပေးတဲ့အနေနဲ့ပြိုင်ပွဲစီစဉ်ကျင်းပတာပါပြိုင်ပွဲဝင်တွေအားလုံးအနေနဲ့ကဘာကြီးရင်ဆိုင်ရမယ့်ပြဿနာတွေကိုဟန်ချက်ညီညီဖြေရှင်းနိုင်တဲ့အလေးထားကိုထူထောင်ပေးတဲ့အနေနဲ့အခုလိုပြိုင်ပွဲကျင်းပတာဖြစ်ကြောင်း First Global အဖွဲ့ထူထောင်သူ Dean Kamen ကပြောပါတယ
် Bragging rights Bragging rights
ဒီပြိုင်ပွဲအတွက်အကောင်းဆုံးဆုဆိုတာကတော့အားလုံးတကယ့်ကိုဂုဏ်ယူနိုင်တဲ့အခွင့်အရေးဖြစ်ပါတယ်။တကယ်ဆိုတော့ပြိုင်ပွဲမှာဆေးုပ်တွေထက်ကလေးတွေကပိုပြီးတော့အဓိကကြပါတယ်။ဘယ်ဆေးုပ်ပဲနိုင်နိုင်မှာဒါကအရေးမကြီးပါဘူး။ပြိုင်ပွဲမှာအားလုံးနိုင်ရပြီးတော့သူတို့အိမ်ပြန်တဲ့အခါမှာကိုယ့်ကိုယ်ကိုယုံကြည်မှုပြည့်ရှိပြီးတော့တငယ်ချင်းတစ်တွေလည်းရမယ်။ပြီးတော့သူတို့အနေနဲ့သိပ္ပံနဲ့ဤပညာကိုတက်ဝင်ယုံကြည်ပြီးတဲ့နောက်အားလုံးအတွက်သားရွာပြောပွဲကဘာကြီးဖြစ်အောင်လို့အနာဂတ်မှာဖန်တီးနိုင်သူတွေဖြစ်ရမယ်ဆိုတဲ့အတွေးမျိုးပါသွားစေချင်တာပါ။
နိုင်ငံကိုစားပြုအသင်းတွေမှာအဖွဲ့ဝင်တယောက်ကနေ9ယောက်လောက်အထိပါဝင်ကြပါတယ်အစောပိုင်းတုန်းကအမေရိကန်ပြည်ဝင်ခွင့်ဗီဇာညှင်းပယ်ခံရတဲ့အာဖဂန်နစ္စတန်အသင်းလဲနောက်ပိုင်းမှာပြည်ဝင်ခွင့်ရပြီးတော့ပြိုင်ပွဲဝင်နိုင်ခဲ့ပါတယ်မြန်မာနိုင်ငံကိုစားပြုအသင်းအတွက်တော့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ် USA နဲ့ဖန်တီးရအဖွဲ့ကပြိုင်ပွဲဝင်နိုင်ဖို့ကူညီပံ့ပိုးပေးခဲ့ပါတယ်ဤပညာကျွမ်းကျင်ပြီးခွန်ဆိုင်အားစိတ်လုပ်ကိုင်မဲ့ကျောင်းသားလူငယ်တွေကိုကျောင်းတွေကနေရွေးချယ်ခေါ်ယူခဲ့တာပါပြိုင်ပွဲဝင်နိုင်ဖို့အချိန်တိုတိုအတွင်းမှာအဖွဲ့အစည်းစိတ်ဓာတ်နဲ့အားလုံးတက်ညီလက်ညီလုပ်ခဲ့ကြတယ်လို့မတ်ယူဇနာဝင်းကပြောပါတယ
်။ဟုတ်ကဲ့ညီမတို့ဒီအဖွဲ့မှာဆိုရင်အဓိကတင်းကပတိန်တယောက်ရှယ်တင်းကပတိန်ကတော့သူကတော့ဟာဝဲပိုင်းနဲ့ဆော့ဝဲပိုင်းကိုအဓိကအယူပြီးလုပ်တယ်။အဲ့ဘယ်တော့ထက်အဲနောက်ထပ်အကြဲသုံးပါပါတယ်ပေါ့နော်။ဟုတ်ကဲ့။အဲ့ဘယ်ညီမတို့မိန်ကလေးချင်းနဲ့မိန်ကလေးနဲ့ကကြတယ်ဒီ programming မိုင်းဘက်ကိုညီမတို့ရလောက်ကူရဲပေါ့။ဒါပေမဲ့အကုန်လုံးအဲ့လိုမျိုးအသေးတဲ့အဲ့လိုခွဲထားမျိုးမရှိဘူး။ကိုကြိုက်တယ်လို့ကိုအဆင်ပြေတယ်လို့ဝင်ကူပြီးတော့ဝင်လောက်ကြတယ်ကိုကျွမ်းကျင်တယ်လို့အဲ့လိုမျိုးပေါ့။ဒီတဲ့အတက်မှတ်ထားခွဲခြားထားအဲ့လိုမျိုးတော့မရှိပါဘူး
။ Constitution ခမ်းမမှာကျင်းပတဲ့နိုင်ငံတကာဆက်ရုပ်ပြိုင်ပွဲကိုဇူလိုင်18ရက်နေ့18ရက်နေ့ရက်ကျင်းပမှာပါ။သုံးနိုင်ငံစီပါဝင်တဲ့ Aqua နဲ့ Hydro အသင်းနှစ်သင်းရှင်ပြိုင်မှာဖြစ်ပြီးဒီပြိုင်ပွဲမှာပါဝင်တဲ့အသင်း60ရာခိုင်နှုန်းဟာအမျိုးသမီးအသင်းဒါမှမဟုတ်အမျိုးသမီးတွေကစီစဉ်တဲ့အသင်းတွေဖြစ်ပါတယ်။ဇူလိုင်18ရက်နေ့ညနေဘက်မှာတော့စုပေးပွဲအခမ်းအနားကျင်းပမှာဖြစ်ပြီးပထမဒုတိယတတိယစုတွေကိုပေးရချီးမြှင့်မှာပါ။ဒီစုပေးပွဲအခမ်းအနားကိုကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေါက်တာဂျင်မြွန်ခင်လဲတက်ရောက်အမှာစကားပြောကြားပေးမှာပါခင်ဗျာ
။ကောအောင်ပါရှင်ခုတစ်ဆက်တည်းဒီပြိုင်ပွဲကိုပဲလာရောက်ရှင်မြိုင်နဲ့အာဖဂန်အသင်းကြောင့်တင်ပြပါမယ်။ပြည်ဝင်ခွင့်ဗီဇာနှစ်ကြိမ်အပိတ်ခံရပြီးနောက်ဆုံးမှာအမေရိကန်ပြည်ထောင်စုဝင်ခွင့်ရခဲ့တဲ့အာဖဂန်နစ္စတန်ကျောင်းသူမိန်းကလေးအသင်းဟာပထမဆုံးအကြိမ်ကျင်းပတဲ့နိုင်ငံတကာဆက်ရုပ်ပြိုင်ပွဲမှာပါဝင်ရှင်းပြိုင်နေပါပြီ။ဇန်နဝါရီလကဆက်ရုပ်နည်းပညာသင်တန်းကိုစတင်လေ့လာခဲ့ပြီးတော့နှစ်ပတ်အတွင်းသူတို့ရဲ့ကိုယ်ပိုင်ဆက်ရုပ်ကိုတီထွင်ထုတ်လုပ်နိုင်ခဲ့တဲ့အာဖဂန်ကျောင်းသူတွေအနေနဲ့အခုဆက်ရုပ်ပြိုင်ပွဲမှာသူတို့ရဲ့စွမ်းအင်ကိုပြသဖို့အခွင့်အလမ်းရခဲ့ပါပြီ။မိုက်အင်ဂျင်နိုင်ကဆက်လက်တင်ပြထားပါရစေ။
အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမှာဇူလိုင်လ16ရက်နေ့ကနေ18ရက်နေ့အထိကျင်းပမယ်ပထမဆုံးအကြိမ်နိုင်ငံတကာဆက်ရုပ်အိုလံပစ်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်ဖို့အာဖဂန်ကျောင်းသူမိန်းကလေးအသင်းဟာစနေနေ့ကဒါလက်စ်နိုင်ငံတကာလေးစိတ်ကိုရောက်ရှိလာတာပါပြိုင်ပွဲအတွက်သူတို့ဆင်းသစ်ဖြစ်နေကြသလိုစစ်မဲ့ဖြစ်ပွားနေတဲ့နိုင်ငံကအမျိုးသမီးတွေအနေနဲ့သူတို့ရဲ့စွမ်းရည်တွေကိုနိုင်ငံတကာကိုပြသဖို့အခွင့်အလမ်းရတဲ့အတွက်လဲစိတ်လှုပ်ရှားပျော်ရွှင်နေကြပါတယ်အာဖဂန်ကျောင်းသူမိန်းကလေးအသင်းဝင်တဦးကတော့လေးစိတ်မှအခုလိုပြောပါဗျာ
Boss,
အာဖဂန်နစ္စတန်လိုနိုင်ငံမျိုးကအမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်ဘယ်အရာမဆိုမဖြစ်နိုင်ဘူးဆိုတာမရှိတဲ့အကြောင်းကျွန်မကစံနမူနာပြချင်ပါတယ်တကယ်လို့များကျွန်မတို့တွေမှာဒီထက်မကပံ့ပိုးမှုနဲ့အထောက်အကူပစ္စည်းတွေအခွင့်အလမ်းတွေသာရခဲ့မယ်ဆိုရင်ဘယ်သူမှမလုပ်နိုင်သေးတဲ့ဆက်ရုပ်တွေကိုကျွန်မတို့ကလှုပ်ပြနိုင်ပါတယ
်အခုလိုအာဖဂန်မိန်းကလေးအသင်းကိုအမေရိကန်ပြည်ဝင်ခွင့်ပေးတာဟာနိုင်ငံကြီးတနိုင်ငံရဲ့ပံ့ပိုးကူညီမှုကိုလည်းပြသရာရောက်တယ်လို့လေးစိတ်မှာလာရောက်ကြိုဆိုနေတဲ့ American ဆိုင်ရာ Afghanistan တန်ရုံအရာရှိတဦးကလည်းပြောပါတယ
်အခုလိုနိုင်ငံတကာပြန်ပွဲလိုမျိုးအစီအစဉ်ကိုကူညီတာဟာကောင်းပါတယ်နောက်ပြီး Afghan ပြည်သူတွေနဲ့နိုင်ငံတကာမှာရှိတဲ့ပြည်သူတွေကိုလည်း American အနေနဲ့အခုလိုကောင်းမွန်တဲ့ကိစ္စမျိုးတွေမှာပံ့ပိုးကူညီပါတယ်ဆိုတာအခိုင်အမာပြသရာရောက်ပါတယ်
စစ်မဲ့ဖြစ်ပွားနေတဲ့အာဖဂန်နစ္စတန်လိုနိုင်ငံမှာအမျိုးသမီးတွေအတွက်သူတို့ရဲ့စွမ်းဆောင်နိုင်စွမ်းကိုပြသဖို့အလွန်အင်မတန်မှခက်ခဲတာပါအထူးသဖြင့်အာဖဂန်အမျိုးသမီးတွေအတွက်စက်မှုနည်းပညာနဲ့ပတ်သက်လို့လေ့လာသင်ကြားနိုင်ဖို့အခွင့်အလမ်းလည်းအလွန်နည်းပါတယ်ဒါပေမဲ့အခုလိုအမေရိကန်ပြည်ထောင်စုမှကျင်းပတဲ့နိုင်ငံတကာဆက်ရုပ်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်နိုင်ဖို့အဖွဲ့ဝင်6ဦးပါတဲ့ကျောင်းသူမိန်းကလေးအသင်းဟာအချိန်တိုအတွင်းစူးစမ်းလေ့လာခဲ့ကြတာပါဒီနှစ်ဇန်နဝါရီလကမှဒီဆက်ရုပ်တီထွင်မှုနည်းပညာကိုသူတို့စတင်လေ့လာသင်ယူခဲ့တာဖြစ်ပြီးနှစ်ပတ်အတွင်းသူတို့ရဲ့ကိုယ်ပိုင်ဆက်ရုပ်ကိုတီထွင်နိုင်ခဲ့ပါတယ်။ American ပြည်ဝင်ခွင့်ဗီဇာရဖို့အတွက်သူတို့အသင်းဟာကာဘူးမြို့တော်က American တန်ရုံမှာနှစ်ကြိမ်တိုင်လျှောက်ထားခဲ့စဉ်ငင်းပယ်ခံခဲ့ရပါတယ်။နောက်ဆုံးမှာတော့သမ္မတ Donald Trump ကိုယ်တိုင်ခွင့်ပြုချက်နဲ့ဗီဇာရခဲ့ပြီးအခုလိုနိုင်ငံတကာဆက်ရုပ်ပြိုင်ပွဲမှာသူတို့ရဲ့တီထွင်မှုစွမ်းရည်ကိုပြဖို့အခွင့်အလမ်းရခဲ့ပါတယ်ရှင်
။မအင်ဂျင်နိုင်ပါရှင်။ VOA မြန်မာပိုင်းအတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်ကို VOA ရဲ့ Internet ဆက်မျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။ကြံနေသေးတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ငိထိုက်ကပြောပြပေးပါအောင
်မြန်မာနဲ့မြောက်ကိုရီးယားကြားစီးရေးဆက်ဆံမှုမရှိဘူးလို့မြန်မာအစိုးရတာဝန်ရှိသူတို့ကဒီကနေ့ပြောဆိုလိုက်ပါတယ်ကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာအမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးတန်မတ်ကြီးဂျိုးဆယ်ယွန်းနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နောက်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တီးခြားစီဒီကနေ့မှပဲတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်တမ်မတ်ကြီးဂျိုးဆယ်ယွန်းဘက်ကမြန်မာနဲ့ဘာတွေဆွေးနွေးမယ်ဆိုတာကိုအမေရိကန်ဘက်ကကြိုတင်ပြောဆိုမထားဘူးလို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စရာက Reuters သတင်းဌာနကိုပြောတာပါဒါပေမဲ့မြောက်ကိုရီးယားနဲ့မြန်မာကြားပုံမှန်ဆက်ဆံရေးရှိပေမဲ့သိရှိထားသလောက်စစ်တပ်ချင်းဆက်ဆံရေးလုံးဝမရှိပါဘူးလို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ကပြောဆိုသွားပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကမဟာဗျူဟာကျတဲ့ခရိုင်ဒေသတစ်ခုတည်းကတာလီဘန်တပုံတွေကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းတိုက်ထုတ်နိုင်ခဲ့ပါတယ်။တာလီဘန်တို့ကိုလာကြာထိန်းချုပ်ထားတဲ့အဲ့ဒီဒေသကိုတော့အမေရိကန်စစ်တပ်ရဲ့အကြမ်းဉာဏ်လေးချောင်းအထောက်အကူတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းနိုင်ခဲ့တာဖြစ်ပါတယ်။နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်နော်ဝါခရိုင်ကိုဒီကနေ့တနင်္လာနေ့အစောပိုင်းမှာအာဖဂန်ဘက်ကထိန်းချုပ်နိုင်ခဲ့တာလို့စစ်တပ်ပြောခွင့်ရတဲ့သူက VOA ကိုပြောပါတယ်။တောင်ကိုရီးယားနဲ့မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်မှာတင်းမာမှုတွေကိုရှော့ချနိုင်ဖို့ရည်ရွယ်တဲ့စစ်ဖက်ဆွေးနွေးမှုတွေလှုပ်ဆောင်ဖို့တောင်ကိုရီးယားကမြောက်ကိုရီးယားနိုင်ငံကိုဒီကနေ့တနင်္လာနေ့မှာကမ်းလှမ်းလိုက်ပါတယ်ရှင်
။တရင်အချင်းချုပ်ကိုမတင်ထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှာမှခင်ဖြူတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီအထိလိုင်းဒိုမီတာ24 kHz 1.33ည၊လိုင်းဒိုမီတာ25 kHz 1.965 ၊လိုင်းဒိုမီတာ51 kHz 5.55ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
Thank you.
This program has come to you from the Voice of America, Washington.